ထိုင်းနိုင်ငံမဲဆောက်မြို့မှာအရေးပေါ်လေယာဉ်စင်းသက်ခွင့်တောင်းခံထားတဲ့စစ်ကောင်စီကနောက်ထပ်လေယာဉ်နှစ်ခေါက်ဆစ်လွတ်မဲ့အစီအစဉ်ကိုဖျက်လိုက်ကြောင်းထိုင်းနိုင်ငံသားဝန်ကြီးဌာနကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ ကရင်ပြည်နယ်မှာမကြသေးခင်တုန်းကတိုက်ပွဲတွေအတွင်းမှာစစ်ကောင်စီတပ်ဖွဲ့တွေကစီးရင်နိုင်ငံပြီးတော့အရေးပေါ်ကယ်ဆယ်ရေးလေယာဉ်စင်းသက်ခွင့်ပြုဖို့ထိုင်းနိုင်ငံကိုခွင့်ပြုချက်တောင်းခံထားပေမဲ့ပထမတစ်စင်းမနေ့ကရောက်လာခဲ့ပြီးတော့အစီအစဉ်ကိုရုတ်တရက်ဖျက်လိုက်တာလို့လဲထိုင်းနိုင်ငံသားဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်တဦးဖြစ်တဲ့တန်နဝက်ဆရီခူကိုကိုးကားပြီးတော့ထိုင ကျွန်တော်တို့ကလည်းဒီနေ့ဒီအချိန်ဆက်ဖို့ကိုလည်းအစောပိုင်းတုန်းကစီစဉ်ထားပါတယ်မနေ့တုန်းကတော့မဲဆောင်မျိုးရဲ့လေရင်ခွေးမှာမြမမျိုးသားလေးချောင်းလိုင်းလေရင်ရောက်လာပြီးတော့တိတ်မကြခင်မှာပဲပြန်ပြီးတော့ထွက်ခွာသွားတယ်လို့ထိုင်းသတင်းတချို့မှာဓာတ်ပုံလေးနဲ့တကွာဖော်ပြပါတယ်ထိုင်းဒုတိယနိုင်ငံသားရေးဝန်ကြီးဂျက်ကတ်ဖွန်ဆန်မန်နီကတော့အရက်သားတွေကိုသူတို့ပိုင်ဆိုင်တဲ့ပစ္ ပြောဆိုထားပါတယ်။အရာရှိကြီးတချို့အပါအဝင်လက်နက်ချတဲ့စစ်ကောင်စီတပ်ဖွဲ့တွေနဲ့ဝန်ထမ်းတွေကိုပြန်လွှတ်ပေးဖို့စီစဉ်နေကြောင်းလက်နက်ကိုင်ဖွဲ့စည်းတွေနဲ့နှီးဆက်သူတချို့က VOA ကိုပြောပေမဲ့တိကျအတည်ပြုလို့မရသေးတယ်လို့စစ်ကောင်စီဘက်ကလည်းတရားဝင်တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။မကြသေးခင်လားတွေကစိတ်ဆလို့နေဆက်ဒေသတွေမှာတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေပြင်းထန်ရာကနေစစ်ကောင်စီတပ်ဖွဲ့ဝင်တချို့ဟာမကြခဏဆိုသလိုအိမ်နီးချင်းနိုင်ငံတွေဘက်ကိုထွက်ပြေးနေကြတာဖြစ်ပါတယ်ရှင်။